ရုရှားနိုင်ငံနဲ့အထောက်ထံအာဏာကိုကာကွယ်ဖို့အတွက်လိုအပ်တဲ့အတွက်အရန်တပ်ဖွဲ့ဝင်တွေကိုတချို့နေရာတွေကိုဆစ်လွတ်ပြီးတော့တာဝန်ချထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဗုဒ္ဓဖူးနေ့မှာကြေညာလိုက်ပါတယ
်ခချူနာပုံчто наша страна также располагает различными средствами поражения.
Украине ещё мяу пай дата ма. Украина бак кан не данбян тосит ди аомян ла дэн наума. Россия тамара га аку ло чинья лай да ба. Аян тап пхо вен 3 тэн ати го кхо ю пи ро тауан пе бо ши дэ ло. Россия кагвэ и вэн жи саге чу ю га пё жа лай ба дэ. Тамара путин га ро анай нанган рэ ха Россия го а ё аон лоб ро пхэ си бо чу за не дэ твэ. Россия нанган не пи ду рэ го кагвэ бо твэ ни лан а лон го тоу мэ ло пё ба дэ.ရုရှားရဲ့ယူကရိန်းမှာဆင်နွှဲနေတဲ့ခုနှစ်လကြာစစ်ပွဲဟာယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေသလွတ်လပ်ဖို့အတွက်ရည်ရွယ်တာဖြစ်ပြီးတော့အဲ့ဒီဒေသခံတွေကယူကရိန်းကခွဲထွက်ချင်နေတယ်လို့လည်းသမ္မတပူတင်ကပြောပါတယ်။ဒီရုရှားထိန်းချုပ်ထားတဲ့အဲ့ဒီဒေသကလူဟန်စ်နဲ့ဒွန်ချန်စ်ဒေသတွေမှာခွဲထွက်ရေးသမားခေါင်းဆောင်တွေကဒီဒေသတွေကိုရုရှားရဲ့နယ်မြေအစိတ်ပိုင်းတစ်ခုဖြစ်ကျင်းညာနိုင်ရေးအတွက်ဒီသတင်းပတ်နောက်ပိုင်းမှာပဲလူထုဆန္ဒခံရပွဲနဲ့မဲခွဲဖို့စီစဉ်နေတယ်လို့မနေ့ကပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့ဒါကိုပယ်ချပါတယ်။ဒါအတူရန်လူမှုဆန္ဒခံရပွဲကျင်းပဖို့ရုရှားကြိုးပမ်းမှုလို့ပြောပါတယ်။ရုရှားရဲ့ဒီလူမှုဆန္ဒခံရပွဲအတွက်အမေရိကန်ကလက်မခံတယ်လို့ညီတို့အတွင်းမှုချုပ်ရန်စတော်တန်ဘတ်ကလည်းအတူရန်လူမှုဆန္ဒပြဖို့လူမှုဆန္ဒခံရပွဲဟာရုရှားဘက်ကနေစစ်ချိန်မြှင့်ဖို့အတွက်လှုပ်လာနိုင်တဲ့အတွက်နိုင်ငံတကာကလက်မခံဖို့ပြောပါတယ်။ရုရှားကအရန်တပ်ဖွဲ့တွေခေါ်ယူတာဝန်ပေးမှလည်းပတ်သက်ပြီးတော့ဗြိတိန်ကာကွယ်ဝန်ကြီးဘန်ဝေါ်လစ်ကတော့သမ္မတပူတင်နဲ့ဝန်ကြီးရှိုးယူဆိုဟာထောင်တောင်းချီတဲ့သူတို့ပြည်သူတွေကိုတေရင်ကိုပို့နေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။